လဝကတိုင်မှာယေရှုအသက်ဆွံ့တော်မူချိန်မှာဖြစ်ပျက်ခဲ့တဲ့အရာများကိုကျွန်တော်ဆက်ပြီးဝင်ခန့်သွားမှာဖြစ်ပါတယ်။မဿဲအခန်း29အခန်းငယ်50ကနေ54အထိကိုဖတ်ပြပါမယ်။မဿဲအခန်း29အခန်းငယ်50ကနေ54ယေရှုသည်ကြီးသောအတန်နှင့်တဖန်ကြွေးကြော်ပြီးလျှင်အသက်တော်ကိုလွတ်တော်မူ၏။ထိုအခါဗိမာန်တော်ဤကလကာသည်အထက်ဆွန်းမှအောက်ဆွန်းတိုင်အောင်စုပ်ကွဲလေ၏။မိကြီးလှုပ်လေ၏ကြောက်များတို့သည်ကွဲပြားကြ၏တင်းချိုင်းတွင်တို့သည်ပွင့်လင်းသဖြင့်ကျင်းဆက်လျက်ရှိသောတန်ရှင်းသူတို့၏အလောင်းများစွာတို့သည်ထကြ၍ကိုတော်ထမြောက်တော်မူသည်နောက်ထိုသူတို့သည်တင်းချိုင်းတွင်မှထွက်၍တန်ရှင်းသောမြို့တဲသို့ဝင်ပြီးလျင်လူများစွာတို့အားထင်ရှားကြ၏ယေရှုကိုစောင့်သောတတ်မှုမှဆ၍စစ်သူရဲများတို့သည်မိကြီးလှုပ်ခြင်းစသည်တို့ကိုမြင်လျင်အလွန်ထိတ်လန့်၍စင်စစ်ဤသူသည်ဘုရားသခင်ဤသားတော်မှန်ပြီဟုဆိုကြ၏အရင်အပတ်တုန်းကလဝါကတိုင်မှာယေရှုအသက်ဆွံ့တော်မူချိန်မှာဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲသွားကြောင်းကိုကျွန်တော်ဝင်ခဲ့ခဲ့ပါတယ်ဗိမာန်တော်ရဲ့ကလကဟာအပြစ်ရှိတဲ့လောကီလူသားများကိုတန်ရှင်းတော်မူသောဘုရားသခင်နှင့်ခွဲခွာခြားထားကြောင်းသက်သေပြတဲ့သင်္ကေတဖြစ်ပါတယ်အပြစ်ရှိတဲ့လူသားများကတန့်ရှင်းတော်မူသောဖယားသခင်ထံတော်ကိုလာနိုင်ဖို့အတွက်ဆိုရင်ဖယားသခင်သတ်မှတ်ထားတဲ့လူတို့အပြစ်ကိုဖြေသောအသွေးကိုဆောင်ပြီးမှလာလို့ရကြအောင်အဲ့ဒီအရာကလူတို့အပြစ်ကိုဖြေသောယေရှုကိုယုံကြည်မှဖယားသခင်ထံတော်ကိုလာလို့ရကြအောင်ဖယားသခင်ပြတော်မူခြင်းဖြစ်ပါတယ်လဝါကတိုင်မှာယေရှုအသေးခံခြင်းကြောင့်ဖယားသခင်ထံတော်ကိုလာလိုသူတိုင်းလာလို့ရပြီဖြစ်ကြောင်းဓမ္မဟောင်းရစ်ပူဇော်ခြင်းစနစ်ကိုဆက်လက်ကျင့်သုံးဖို့မလိုအပ်တော့တဲ့အကြောင်းဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲစေတော်မူခြင်းဖြင့်ဖယားသခင်ပြတော်မူကြောင်းအရင်အပတ်ကကျွန်တော်ဝင်ခဲ့တဲ့အရာကိုအတူတူပြန်လည်ဝင်ခဲ့ခြင်းဖြစ်ပါတယ်အခုယေရှုကိုစောင့်ခဲ့ကြတဲ့တပ်မှုနဲ့ယောမစစ်သူရဲများကယေရှုကိုဘုရားသခင်သားတော်လို့ဝန်ခံပြောဆိုကြကြောင်းဝေငှသွားမှာဖြစ်ပါတယ်။ယေရှုကိုစောင့်ခဲ့ကြတဲ့တပ်မှုနဲ့စစ်သူရဲများကယေရှုကိုဘုရားသခင်သားတော်လို့ပြောဆိုကြခြင်းမှာယေရှုလဝါးကားတိုင်းမှာစွဲထားခြင်းခံရတဲ့အချိန်မှာဖြစ်ပျက်တဲ့အရာများကိုမြင်ခဲ့ကြတဲ့အတွက်ကြောင့်ဖြစ်တဲ့အကြောင်းမဿဲအခန်း29အခန်းငယ်54မှာအခုလိုဖော်ပြထားပါတယ်။ယေရှုကိုစောင့်သောတပ်မှုမှစ၍စစ်သူရဲများတို့သည်မိကြီးလှုပ်ခြင်းစသည်တို့ကိုမြင်လျင်အလွန်ထိတ်လန့်၍စင်စစ်ဤသူသည်ဘုရားသခင်ဤသားတော်မှန်ပြီဟုဆိုကြ၏လို့တွေ့ရပါတယ်။ယေရှုအသက်ဆွံ့တော်မူတဲ့အချိန်မှာလှုပ်ခဲ့တဲ့မိငလင်ဟာဘလောက်အထိပြင်းထန်ခဲ့သလဲဆိုရင်ကြောက်များကွဲပြားသွားတဲ့အထိပြင်းထန်တဲ့အကြောင်းမဿဲအခန်း29အခန်းငယ်51မှာတွေ့ရပါတယ်။နောက်ဖြစ်ပျက်တဲ့အရာကိုမဿဲအခန်း29အခန်းငယ်52ကနေ53မှာအခုလိုဖော်ပြထားပါတယ်။တင်းချိုင်းတွင်တို့သည်ပွင့်လက်သဖြင့်ကျင်းဆက်လျက်ရှိသောတန့်ရှင်းသူတို့၏အလောင်းများစွာတို့သည်ထကြ၍ကိုတော်ထမြောက်တော်မူသည်နောက်ထိုသူတို့သည်တင်းချိုင်းတွင်မှထွက်၍တန့်ရှင်းသောမြို့တဲသို့ဝင်ပြီးလျင်များစွာသောသူတို့အားထင်ရှားကြ၏။ဒါဟာယုံကြည်သူတို့ရဲ့ထမြောက်ခြင်းအကျိုးဖြစ်ပါတယ်။သက်တာလောနီဩဝါဒစာပထမဆောင်အခန်းလေးအခန်းငယ်73ကနေ78နဲ့ကောရင်သဩဝါဒစာပထမဆောင်အခန်း15မှာယုံကြည်သူတို့ရဲ့ထမြောက်ခြင်းအကြောင်းကိုအတိအလင်းပြောပြထားပါတယ်။သက်တာလောနီဩဝါဒစာပထမဆောင်အခန်းလေးအခန်းငယ်16ကနေ78မှာသခင်ဖျားသည်ယေရှုဖျားကိုဆိုလိုခြင်းဖြစ်ပါတယ်။ကြွေးကြော်ခြင်းကောင်းကင်တမန်မင်းအတန်ပေးခြင်းဖယားသခင်ဤတပိုးတော်ကိုမှုတ်ခြင်းနဲ့တကွကောင်းကင်ဘုံမှကိုတိုင်ဆင်းသက်တော်မူ၍ခရစ်တော်၌သေလွန်သောသူတို့သည်အဦးထမြောက်ကြလိမ့်မည်ထိုအခါအသက်ရှင်၍ကြံ့ကျွင်းသောငါတို့သည်အာကာသကောင်းကင်၌သခင်ဖယားထံတော်သို့ရောက်စေခြင်းဟာထိုသူတို့နဲ့တကွမိုးတိမ်ပေါ်သို့ခြေဆောင်ခြင်းကိုခံရသောအပြင်သခင်ဖယားနှင့်အတူအစင်မပြတ်နေရကြလိမ့်မည်သို့ဖြစ်၍ဤစကားများအားဖြင့်အချင်းချင်းတယောက်ကိုတယောက်တက်တာစေကြလောလို့ယုံကြည်သူတို့ကိုအတိအလင်းပြောထားပါတယ်။ယေရှုဖျားကိုယ်တော်တိုင်က ူကိုယုံကြည်သောသူတိုင်းကိုအိုနာသေးခြင်းကမနိုင်တော့တဲ့ဝိညာဏကိုခန္ဓာကိုပေးပြီးကောင်းကင်နိုင်ငံတော်မှာသူနဲ့အတူအစင်မပြတ်နေဖို့ထမြောက်စေတော်မူမဲ့အကြောင်းအသက်တော်ကိုလွတ်တော်မူတဲ့အချိန်မှာတေလွန်ပြီးသောယုံကြည်သူအချို့ကိုထမြောက်စေတော်မူခြင်းဖြင့်လက်တွေ့ပြတော်မူပါတယ်လူကအခိုင်း23အခန်းငယ်44ကနေ48ကြားမှာအခုလိုဖော်ပြထားပါတယ်ထိုအချိန်သည်မွန်းတဲ့အချိန်လောက်ဖြစ်၍သုံးချက်တည်းအချိန်တိုင်းအောင်မြေတပင်လုံး၌မောင်မိုက်အထိဖြစ်လေ၏နေအယောင်ကွယ်ပြောက်လေ၏ဗိမာန်တော်ဤကလကားသည်နှစ်ပြာကွဲလေ၏ယေရှုသည်လည်းကြီးသောအတန်နှင့်ကြွေးကြော်တော်မူပြီးလျင်အိုးအဘအကျွန်ုပ်စိတ်ဝိညာဉ်ကိုကိုတော်လက်၌အကျွန်ုပ်အဘဤဟုမိန့်တော်မူလျက်အသက်ချုပ်တော်မူ၏ထိုအချင်းအရာတို့ကိုတတ်မှုသည်မြင်လျင်စင်စစ်ဤသူသည်ဖြောင့်မတ်တော်သူမှန်ပေ၏ဟုဆို၍ဘုရားသခင်ကိုချီးမွမ်းလေ၏လို့တွေ့ရပါတယ်တပားအမျိုးသားဖြစ်တဲ့ယောမတတ်မှုကယေရှုလဝါကားတိုင်းမှာစွဲထားခြင်းခံရတဲ့အချိန်မှာဖြစ်ပျက်တဲ့အရာများကိုမြင်ရတဲ့အခါမှာစင်စစ်ဤသူသည်ဖြောင့်မတ်တော်သူမှန်ပေ၏ဟုဆို၍ဘုရားသခင်ကိုချီးမွမ်းလေ၏လို့တွေ့ရပါတယ်မာကုအခိုင်း15အခန်းငယ်38မှာယေရှုသည်ကြီးသောအတန်နှင့်ကြွေးကြော်၍အသက်ချုပ်တော်မူ၏နောက်အခန်းငယ်39မှာထိုသို့ကြွေးကြော်၍အသက်ချုပ်တော်မူကြောင်းကိုရှေ့တော်၌ရပ်နေသောတတ်မှုသည်မြင်လျင်စင်စစ်ဤသူသည်ဖယားသခင်ဤသားတော်မှန်ပေ၏ဟုဆို၏အဲ့ဒီတတ်မှုဟာယေရှုကိုလဝါကားတိုင်းမှာရိုက်ထားကြတဲ့သူတဲမှာပါဝင်ခဲ့သူဖြစ်ပါတယ်ယေရှုအသက်ချုပ်တော်မူတဲ့အချိန်မှာလဲယေရှုရဲ့ရှေ့တော်မှာရပ်ပြီးယေရှုကိုစောင့်ကြည့်နေတဲ့သူဖြစ်ပါတယ်ကြီးသောအတန်နဲ့ယေရှုကြွေးကြော်ပြီးအသက်ချုပ်တော်မူကြောင်းကိုတတ်မှုမြင်ခဲ့ရတဲ့အခါမှာယေရှုအသက်ချုပ်သွားတာဟာခေါင်းတော်နဲ့လက်များခြေတော်များနဲ့ကိုယ်ခန္ဓာအနှံ့မှရထားတဲ့ဒဏ်ရာဒဏ်ချက်တွေကြောင့်မဟုတ်ဘူးအာအင်ကုန်ခန်းသွားလို့အသက်ရှူကျက်သွားလို့လည်းမဟုတ်ဘူးဆိုတာတတ်မှုမြင်ခဲ့ရပါတယ်အဲ့ဒီအခါမှာယေရှုဟာတာမန်လိုမဟုတ်ဘူးစင်စစ်အေသူသည်ဖယားသခင်ဤသားတော်မှန်ပြီလို့ဝန်ခံပြောဆိုခဲ့ပါတယ်မွန်းတဲ့အချိန်ကနေစပြီးညနေ3နာရီတိုင်းအောင်မြေတပြင်လုံးမှာမောင်မိုက်အတိဖြစ်သွားခြင်းဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲသွားခြင်းပြင်းထန်တဲ့မင်းကလင်းလှုပ်ပြီးကြောက်များကွဲပြားသွားကြခြင်းတင်းချိုင်းတွင်များပွင့်လင့်သွားခြင်းကြီးသောအတန်နဲ့ယေရှုကြွေးကြော်ပြီးယေရှုကမိမိအသက်တော်ကိုလွတ်တော်မူခြင်းစတဲ့အဖြစ်ပြက်များကိုတတ်မှုမြင်ခဲ့ရပါတယ်တတ်မှုကလဝါကတိုင်မှာစွဲထားခြင်းခံရတဲ့ယေရှုရဲ့ရှေ့တော်မှာရပ်ပြီးယေရှုကိုစောင့်ကြည့်နေခဲ့တဲ့အတွေ့ယေရှုကြောင့်ဖြစ်ပျက်တဲ့အရာများကိုမြင်ခဲ့ရသည်တာမကလဝါကတိုင်ပေါ်ကယေရှုမိန့်တော်မူသောစကားများကိုလည်းကြားခဲ့ရမှာပါယေရှုကသူ့ကိုပြစ်မှားခဲ့ကြတဲ့သူတို့အတွက်"အိုးအဘ၊သူတို့အပြစ်ကိုလွတ်တော်မူပါ။သူတို့ဒီကိုပြုတ်သောအမှုကိုမသိကြ"လို့ဆုတောင်းခဲ့တာကိုတတ်မှုကြားခဲ့ရမှာပါနောင်တရတဲ့လူဆိုးတယောက်ကိုယနေ့တွင်တင်သင်ငါနဲ့အတူပါရတိသူ့ဘုံ၌ရှိလိုက်မည်ဟူသောယေရှုရဲ့ဂတိစကားတော်အမှုပြီးပြီဟူသောယေရှုရဲ့မိန့်တော်မူချက်တွေကိုယေရှုရဲ့ရှေ့တော်မှာရပ်နေတဲ့တတ်မှုကြားခဲ့ရမှာပါပိလမင်းရဲ့နန်းတော်အတွင်းပိုင်းမှာစစ်သူရဲ့တဒတ်လုံးကိုစုယုံစီပြီးယေရှုကိုရိုက်နှက်ပြီးလောင်ပြောင်ကဲ့ရဲ့တုန်းကလည်းအဲ့ဒီတတ်မှုလည်းရှိခဲ့မှာပါကောင်းတော်မှာစူးနဲ့ရထားတဲ့ဥယျက်ကိုစောင်းစီပြီးကောင်းတော်ကိုကြိုလုံးနဲ့ရိုက်ခြင်းကောင်းတော်နဲ့မျက်နာတော်ကိုတတွင်းနဲ့ထွေးခြင်းလက်သီးနဲ့ထိုးခြင်းအမျိုးမျိုးသောလောင်ပြောင်ကဲ့ရဲ့ခြင်းတွေနဲ့ယေရှုကိုစော်ကားခဲ့ကြတာကိုလည်းအဲ့ဒီတတ်မှုမြင်ခဲ့ရမှာပါယေရှုမှာတေထိုက်တဲ့အပြစ်တစ်စုံတစ်ခုမှမရှိဘူးလို့အကြိမ်ကြိမ်ပြောဆိုခဲ့တဲ့ပိလမင်းရဲ့စကားကိုလည်းအဲ့ဒီတတ်မှုကြားခဲ့ရမှာပါအဲ့ဒီတတ်မှုကယေရှုအကြောင်းကိုအများကြီးသိထားတဲ့ပုံမပေါ်ပါဘူး။သို့တော့သူမြင်ခဲ့သမျှကြားခဲ့သမျှယေရှုအကြောင်းနဲ့ယေရှုရဲ့စကားတော်များကြောင့်ယေရှုဟာဖြောင့်မတ်တော်သူဘုရားသခင်သားတော်ဖြစ်ကြောင်းယုံကြည်လက်ခံပြီးဘုရားသခင်ကိုချီးမွမ်းခဲ့တယ်။လုကာအခိုင်း23အခန်းငယ်48မှာထိုအမှုကိုအကြည့်အရှုလာတော်သူအပေါင်းတို့သည်ထိုအချင်းအရာများကိုမြင်လျင်ရင်ဘတ်ကိုခတ်၍ပြန်သွားကြ၏လို့တွေ့ရပါတယ် လဝကတိုင်မှာရိုက်ထားခြင်းခံရတဲ့ယေရှုကိုယေဇယအနေနဲ့လာကြည့်ကြတဲ့သူမထီမဲ့မြင်ပြုတ်ပြီးလောင်ပြောင်ကဲ့ရဲ့ခဲ့ကြတဲ့သူတို့ကမိုးတက်အချိန်ကနေညနေ3နာရီတိုင်အောင်မြေတစ်ပြင်လုံးမှာမောင်မိုက်ဖုံးလွှမ်းသွားခြင်းဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်ဆုပ်ကွဲသွားခြင်းကြောက်များကွဲပြားကြတဲ့အထိပြင်းထန်တဲ့မင်္ဂလင်လှုပ်ခြင်းတင်းကြမ်းတွင်များပွင့်လင့်သွားခြင်းစတဲ့အဖြစ်အပျက်များကိုမြင်ရတဲ့အခါမှာသူတို့မရေရဲကြတော့ဘူးယေရှုအသက်စွန့်တော်မူချိန်မှာသူတို့မြင်ခဲ့ရတဲ့အဖြစ်အပျက်များကြောင့်ယင်ဘက်ကိုခတ်ပြီးပြန်သွားကြတယ်ယေရှုကိုစောင့်ခဲ့ကြတဲ့တပ်မှုကအစစစ်သူရဲများလည်းသူတို့မြင်ခဲ့ရတဲ့အဖြစ်အပျက်များကြောင့်အလွန်ထိတ်လန့်ပြီးတော့ယေရှုဟာဖယားသခင်သားတော်အစ်စ်အမှန်ဖြစ်ကြောင်းဝန်ခံခဲ့ကြပါတယ်ယင်ဘက်ကိုခတ်ပြီးပြန်သွားကြတဲ့သူတွေထဲမှာယေရှုကိုယုံကြည်လက်ခံတဲ့သူဘယ်နှယောက်ရှိလဲတော့မသိဘူးယေရှုနဲ့အတူလဝါကတိုင်မှာရိုက်ထားခြင်းခံရတဲ့လူဆိုးတစ်ယောက်နဲ့ယောမတတ်မှုကတော့ယေရှုကိုယုံကြည်လက်ခံကြကြောင်းတွေ့ရပါတယ်ယေရှုနဲ့အတူလဝါကတိုင်မှာရိုက်ထားခြင်းခံရတဲ့လူဆိုးဟာဓမြတိုက်မှုပုံကံမှုလူအသက်ကိုတတ်မှုနဲ့တေတံပေးခြင်းခံရတဲ့သူဖြစ်တဲ့အပြင်ယေရှုဖခင်ကိုပြည့်ရည်ပြုပြီးစော်ကားခဲ့တဲ့သူဖြစ်ပါတယ်။ယောမတတ်မှုဟာလည်းယေရှုကိုကားစင်တင်ရိုက်တတ်တဲ့သူတွေကခေါင်းဆောင်တစ်ယောက်ဖြစ်ခဲ့ပါတယ်။သို့သောယေရှုအသေးခံတာဟာအကြီးဆုံးသောအပြစ်ကိုကျူးလွန်ခဲ့ကြတဲ့အဲ့ဒီလူနှစ်ယောက်အတွက်လည်းဖြစ်တယ်။ကိုယ်အပြစ်ကိုနောင်တရပြီးဖခင်သခင်သားတော်ယေရှုကိုယုံကြည်လက်ခံကြတဲ့အတွက်သူတို့ရဲ့အပြစ်အားလုံးကိုဖခင်သခင်လွတ်တော်မူပါတယ်။လေးစားရပါတော့ဓမ္မမိတ်ဆွေမိတ်ဆွေဟာယောမတတ်မှုနဲ့လဝကတိုင်မှာစွဲထားတဲ့လူဆိုးတို့လိုအကြီးဆုံးသောအပြစ်ကိုကျူးလွန်တဲ့သူမဟုတ်ခဲ့ရင်လေမိတ်ဆွေအပြစ်ကင်းပါသလားလူတိုင်းမှာအပြစ်ရှိကြပါတယ်မိတ်ဆွေလည်းအပြစ်ကင်းမယ်မထင်ပါဘူးအပြစ်ရှိကြောင်းကုကူကိုသိပြီးအပြစ်ဖြေလို့ပေးပိုင်သောဖခင်ကိုရှာနေပါသလားလဝကတိုင်မှာယေရှုအသေးခံတာဟာမိတ်ဆွေအတွက်လဲပါပါတယ်မိတ်ဆွေပြစ်မှားခဲ့တဲ့အပြစ်ဟာဘလောက်ပဲများများဘလောက်ပဲကြီးကြီးကို့အပြစ်ကိုနောင်တရပြီးအပြစ်ရှိတဲ့လူတို့အပြစ်ကိုဖြေသောဘုရားသခင်သားတော်ယေရှုကိုယုံကြည်ရင်သင်ရဲ့အပြစ်အလုံးကိုဘုရားသခင်ခွင့်လွှတ်တော်မူမှာဖြစ်တယ်အပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ဘုရားသခင်အမွေခံသားဖြစ်ရသောအခွင့်ကိုပေးတော်မူမှာဖြစ်တယ်ဆိုတဲ့လူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှအပ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။